ကိုဗစ်တတိယလိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံတဝမ်းမှာတော့ပြီးခဲ့တဲ့24နာရီတွင်မှာဓာတ်ခွဲနမူနာပေါင်း 29,129 ကိုစစ်ဆေးခဲ့တာမှာရောဂါပိုးတွေ့သူ 3,166 ယောက်ရှိပြီးတော့သေဆုံးသူကတော့106ယောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနကည8နာရီမှာသတင်းထုတ်ပြန်ပါတယ်မြန်မာနိုင်ငံကိုအာဏာသိမ်းအုပ်ချုပ်ထားတဲ့စစ်ကောင်စီကတော့ကာဝယ်ဆေးထိုးအစီအစဉ်ကိုအချိန်မြင့်လှုပ်ဆောင်နေတယ်လို့ပြောပါရည်မြန်မာနိုင်ငံမှာ COVID-19 ရောဂါကာဝယ်ဆေး6တန်းခွဲကျော်ထိုးပြီးပြီဖြစ်ကြောင်းလည်းကျန်းမာရေးဝန်ကြီးဌာနကဩဂုတ်လ29ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ပါရည် COVID-19 ရောဂါကာဝယ်ထိန်းချုပ်ရေးအတွက်တိုင်းဒေသကြီးကျင်းနယ်တွေမှာ COVID-19 ရောဂါကာဝယ်ဆေးကိုဥတီအုပ်စုများတက်မှတ်ပြီးတော့ထိုးနှံပေးလျက်ရှိတာမှာနှစ်ကြိမ်ထိုးပြီးသူနှစ်တန်းနေပါနောက်ပြီးတစ်ကြိမ်ထိုးပြီးသူသုံးတန်းနေပါရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနကဖော်ပြထားပါတစ်ကြိမ်ထဲမှာပဲမြန်မာနိုင်ငံအတွက်တရုတ်နိုင်ငံကကိုဗစ်ကာကွယ်ဆေးနှစ်တန်းစနစ်ကြီးကပဲရောက်ရှိလာပါတယ်နှစ်ကြိမ်ထိုးအိတ်ကာကွယ်ဆေးကအခုတစ်ခေါက်နဲ့ဆိုရင်သုံးတန်းခွဲကျော်ပို့ပေးပြီးဖြစ်တယ်လို့တရုတ်တန်ရုံလူမှုကွန်ရက်စာမျက်နှာမှာပြောထားတာပါအမေရိကန်ပြည်အောင်စုမှာဆိုရင်တော့အခြေခံပညာကျောင်းတွေပြန်ဖွင့်နေပြီးတော့တချို့ပြည်နယ်တွေကကျောင်းတွေမှာနှာခေါင်းစည်းတက်ဖို့စီမင်းတွေထုတ်ပြန်ထားပေမဲ့လည်းတချို့ပြည်နယ်တွေမှာတော့ဒီလိုစီမင်းမျိုးတွေမရှိပါဘူးအထူးသဖြင့်အဲ့လိုမျိုးနှာခေါင်းစည်းတက်ဖို့မလိုတဲ့ကျောင်းတွေမှာကိုဗစ်ကူးစက်မှုတွေဖြစ်ပွားတာဖြစ်တယ်လို့ CDC ရောဂါကူးစက်မှုထိန်းချုပ်ရေးဌာနကပြောပါတယ်ကိုဗစ်ပြန်ဖြစ်တဲ့ကျောင်းတွေအွန်လိုင်းမှာပဲတင်တဲ့စနစ်ကိုခဏပြင်ပြီးပြောင်းထားရပါတယ်အမေရိကန်ပြည်အောင်စုမှာကပြီးခဲ့တဲ့24နာရီအတွင်းမှာဆိုရင်ပိုးကူးစက်မှုအသင့်9000နီးပါးရှိခဲ့ပြီးတော့ဆေးရုံတင်ထားရတဲ့သူတွေထဲမှာလည်းကလေးတွေတော်တော်များများပါလာပါသေး။ဗြိတိန်နိုင်ငံမှာဆိုရင်တော့ကိုဗစ်ကူးစက်သူအရေအတွက်ကမနစ်ကဒီအချိန်နဲ့နှိုင်းရှင်မယ်ဆိုရင်26ဆမြင့်တက်နေတယ်လို့သူတို့ရဲ့စီးရင်အင်တာနက်ကပြောပါသေး။ဒါကြောင့်မို့ကျောင်းတွေတက္ကသိုလ်တွေပြန်ဖွင့်မယ်ဆိုရင်ကူးစက်မှုတွေပိုများလာနိုင်တယ်လို့အရာရှိတွေကသတိပေးပါသေး။အိန္ဒိယမှာဆိုရင်တော့ဒီကနေ့ပိုးကူးစက်မှုအသင့်4000ခွဲကျော်ပြီးလေလို့ John Hopkins ကိုရိုနာဗိုင်းရပ်စ်အချက်အလက်ဒေတာရဲ့မှတ်တမ်းအရပြောပါရည်စုစုပေါင်းလူပေါင်း32တန်းကျော်ပိုးကူးစက်ပြီးတော့ကမ္ဘာမှာပိုးကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်ပါလိမ့်ရှင်